Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ6ရက်တနင်္ဂနွေနေ့မှကင်ဗီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကသာမကဗီယိုရဲ့ Facebook စာမျက်နှာဗီယိုရဲ့ Burmese News ကနေပြီးတော့လည်းတိုက်ရိုက်နှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါရှင်။ခုမနေ့ကအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာမနေ့ခင်ပါခင်ဗျာ။ဒီကနေ့မနေ့ပဲဒီလိုမျိုးကိုညဝင်းအောင်နဲ့ကျွန်တော်ကြိုကြိုသိင်းကြညာမှာပါ။မြောက်ကိုရီးယားပေါ်ပုံပြီးတင်းထန်တဲ့တိုက်ခိုက်ရေးရှိမှုအစ်တွေကိုစနေနေ့မှာကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေနဲ့တိုက်ခိုက်မှုတွေထပ်ဖြစ်ပြီးတဲ့နောက်ဒေသခံတွေအကြားလူညုံရေးပိုင်းပိုပြီးစိုးရိမ်လာကြပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့စနေနေ့စနေဝေးအစည်းအဝေးမှာတောင်ကျိုးပင်လယ်တွင်လိုက်နာရမယ့်ကျင့်ဝတ်ပိုင်းရေးဆွဲရေးမူပေါင်းတစ်ခုကိုသဘောတူခဲ့ကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ။
အခုနှစ်ကနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အမေရိကန်မှာရွှေပြောင်းအခြေချနေထိုင်လာကြတဲ့မြန်မာနယ်ပွားတွေရဲ့တက္ကသိုလ်အဆင့်ပညာဆက်လက်သင်ကြားမှုနှုန်းမြင့်လာနေတဲ့အကြောင်
းဟုတ်ကဲ့ကျွန်တော်တို့ college တက်နှုတ်ကိုလုပ်တဲ့နေရာမှာ high school ပြီးသွားတဲ့ကလေးတွေကိုကျွန်တော်တို့ survey လုပ်ရတာဖြစ်တယ်အေးလုံးတဲ့နေရာမှာ
မြန်မာအမေရိကန်လူမှုရေးအသင်း BACN ရဲ့အမှုဆောင်ညွှန်ကြားရေးမှူးနဲ့ဆက်သွယ်မြင်းမြန်ထားတာကိုထုတ်လွှင့်ပေးသွားမှာပါ။အဲဒီနောက်မြမစီဝါရေးအလားအလာကြောင့်ဦးအောင်ခင်ရဲ့တုံသက်ချက်နဲ့အီရန်သုံးတွေတင်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ပါသေးရှင်။ဒုတိယပိုင်းမှာတော့စနေနေ့ညတော်ကဆက်သွယ်ရေးဥပဒေပုံမှန်66ကကြီးကိုပြင်ဆင်တင်သလားပယ်ဖျက်တင်သလားဆိုတာဆွေးနွေးထားတဲ့တိုက်ရိုက်လေလံကိုပြန်ပြီးတော့နားဆင်ကြရမှာပါ။အခုရင်ဆုံးတော့ဩဂုတ်လ6ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့ရည်ယူမှုအစ်တွေချမှတ်မဲ့ဆုံးဖြတ်ချက်တစ်ချက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီမှစနေနေ့ကတင်ကြီးတညွတ်ထဲမဲပေးအတည်ပြုလိုက်ကြပါတယ်။အမေရိကန်ကကမကထပြုတင်သွင်းတဲ့ဒီရည်ယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးကြီးစီစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာတန်း1000လောက်ထိခိုက်သွားဖို့ရှိပါတယ်။စူရင်လာ3ရက်နေနဲ့28ရက်နေတွေကတိုက်ချင်းပြည့်ပယ်တင်းတုံးကြီးတွေကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်ရည်ရွယ်မှုချမှတ်တာပါ။အဲ့ဒီဒုံးကြီးစမ်းသပ်မှုတွေအကြမြောက်ကိုရီးယားရဲ့ဒုံးကြီးတွေဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ဒေသအများအပြားအထိရောက်နိုင်ခြင်းအလားအလာရှိနေတာကိုပြနေပါတယ်။အခုဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့ပြည်ပပို့ကုန်ဝင်ငွေတစ်နှစ်ဒေါ်လာတန်း3000လောက်ထက်ကသုံးပုံတစ်ပုံလျှော့သွားမှာပါ။တင်ပို့ကုန်၄မျိုးဖြစ်တဲ့ကြောင်မီသွေး၊တန်၊တန်ရိုင်း၊ခဲနဲ့ခဲရိုင်းတပ်ထုတွေနဲ့ပင်လယ်ဇာထွက်ကုန်တွေကိုပြစ်မှတ်ထားရေးယူတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မတ်လနဲ့နိုဝင်ဘာလကချမှတ်ခဲ့တဲ့လူမျိုးကောင်စီဆုံးဖြတ်ချက်တစ်ခုမှာတော့ပြည်ပတင်ပို့တဲ့ကြောင်မီသွေးပမာဏကိုကန့်သတ်ခဲ့တာဖြစ်ပြီးအခုတော့လုံးဝပိတ်လိုက်တာပါ။ကြောင်မီသွေးဟာမြောက်ကိုရီးယားရဲ့အကြီးအမားဆုံးပြည်ပတင်ပို့ကုန်ဖြစ်ပါတယ်။ဒီတက္ကသိုလ်ပြီးဆုံးမှုတွေအပြင်မြောက်ကိုရီးယားတတိပုဂ္ဂလလူပုဂ္ဂိုလ်9ဦးနဲ့အဖွဲ့အစည်း၄ဘွဲ့ရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့ခရီးသွားလောက်ကင်ပိတ်ပင်ကန့်သတ်ဖို့ဒီဆုံးဖြတ်ချက်ထဲမှာပါရှိပါတယ်။
ဩစတြေးလျနိုင်ငံအရှေ့ဘက်ကမ်းလွန်မှာလေရင်ပြတ်ကျပြီးပျောက်ဆုံးနေတဲ့အမေရိကန်မရင်းတပ်သား3ဦးကိုအမေရိကန်စစ်လေရင်နဲ့တင်မောတွေကရှာဖွေနေကြတယ်လို့မရင်းတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ပြတ်ကျခဲ့တဲ့ MV22 Osprey လေရင်ပေါ်မှာလိုက်ပါသွားသူကျန်23ဦးကိုတော့ကယ်ဆယ်ထားပြီဖြစ်ပါတယ်။အဆိုပါလေရင်ဟာအမေရိကန်စစ်တင်မော USS Bornholm Richard ကနေပုံမှန်လေ့ကျင့်ခန်းအတွက်ပြန်တက်ဆင်မှာပြတ်ကျခဲ့တာဖြစ်တယ်လို့ကြေညာချက်ကပြောပါတယ်။ဒီဖြစ်ရပ်ကို New Jersey ပြည်နယ် Bad Minister ကောက်ကွင်းမှာအပန်းဖြစ်နေတဲ့သမ္မတ Donald Trump စီအင်ဘီရောအရာရှိချုပ် John Kelly ကအကြောင်းကြားခဲ့တယ်လို့အင်ဘီရောအရာရှိတွေကပြောပါတယ်။လေရင်ပြတ်ကျတဲ့အကြောင်းကိုဖော်ပြမထားပေမဲ့စုံစမ်းစစ်ဆေးနေစဉ်ဖြစ်တယ်လို့ Marine တပ်ဖွဲ့ကဆိုပါတယ်။ Boeing ကုမ္ပဏီထုတ် Australian တွေကို2000ပြည့်နှစ်ကအစမ်းပြန်တန်းရမှာ Marine တပ်သား23ဦးတေဆုံးခဲ့ရပြီးနောက်ပိုင်းထုတ်လုပ်မှုရပ်ဆိုင်းလူနီးပါးဖြစ်ခဲ့ပါတယ်။အလားတူပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းဂျပန်နိုင်ငံမှာပြန်တန်းစဉ်အစင်းမှာပြတ်ကျခဲ့ပြီး9ရောက်တန်ရန်ရရှိခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်ဘလူးမင်တန်မြို့ကအစ္စလမ်ဗလီတခုမှပေါက်ကွဲမှုတစ်ခုဖြစ်တာကြောင့်ပျက်စီးသွားပါတယ်။ပေါက်ကွဲမှုဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဒါပေမဲ့ဗလီမန်နေဂျာကတော့ဒါဟာတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ဆိုပြီးပေါက်ကွဲမှုဖြစ်ချိန်ကဗလီမြေပေါ်မှာတွေ့ခဲ့ရတဲ့အမျိုးသားတူဒီပေါက်ကွဲမှုမှာပါနိုင်ခြင်းရှိတယ်လို့သံများရှိတဲ့အကြောင်းပြောပါတယ်။ထရဂါနိုင်မျိုးသားတို့ကိုဗလီဖွဲ့ဝင်တို့ကတွေ့လိုက်ရပြီးကားတကားပိတ်ကန်ကြရပြီးတဲ့နောက်မိโกတို့ကြီးထွက်လာပြီးပောက်ကွဲမှုကြီးတခုဆက်ဖြစ်တာပါပဲလို့ဗလီရဲ့အမှုဆောင်ရှင်ကြားရမှုမိုဟာမက်အိုမာက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်။ထရဂါနဲ့လူကိုဗလီမှာဝှပြူလာသူကတွေ့လိုက်ရပြီးအဲဒီလူဟာတိုက်ခိုက်မှုနဲ့ပတ်သက်မယ်လို့တမ်းများရှိတဲ့အကြောင်းဗလီရဲ့ဘာသာရေးကောင်းဆောင်ထိုင်တဲ့ရုံကန်ပြင်ပေါက်ကနေပောက်ကွဲပစ္စည်းကိုပစ်ထည့်လိုက်ပြီးပောက်ကွဲမှုဖြစ်ပြီးပြီးချင်းပါပဲအဲဒီလူဟာ ဗလီမာကားရက်တဲ့နေရာကနေမောင်းထွက်သွားတဲ့အကြောင်းဥမာကပြောပါတယ်။စနေနေ့မနေ့ဒေသဆန်တော်ချိန်9နာရီကျော်ကအဲ့ဒီပေါက်ကွဲမှုဖြစ်ချိန်မှာဗလီမာနန္ဒေခင်းမှုပြုတ်လာသူအယောက်20လောက်ရှိနေပါတယ်။ပေါက်ကွဲမှုကြောင့်ဝိပြုတ်လာသူတွေထိတ်လန့်တုန်လို့ကုန်ကြပြီမဲ့ဒဏ်ရာရလူတယောက်မှမရှိဘူးလို့မိုဟာမက်ဥမာကပြောပါတယ်
။အခြေအနေတွေလှည့်မြန်းစွာဆွတ်ယုတ်ကြဆင်းလာနေတဲ့ဗင်နီဇွဲလားဆိုရှယ်လစ်နိုင်ငံအရေးမှာအမေရိကန်ပြည်ထောင်စုကဝင်ရောက်ဆက်ဖက်စရာမရှိဘူးလို့အမျိုးသားလူမျိုးရေးအကြံပေး HR McMaster ကပြောကြလိုက်ပါတယ်။ရေနံကျွဲဝတဲ့ဗင်နီဇွဲလားနိုင်ငံစီးပွားရေးမအောင်မမြင်ဖြစ်ရတာဟာအမေရိကန်နေချက်သမားတွေကြောင့်ဖြစ်တယ်လို့ဆွဆွဲချက်မျိုးဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုနောက်ထပ်ပြောခွင့်မပေးလို့တော့ဘူးလို့စနေနေ့က MSNBC နဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာ McMaster ပြောကြခဲ့တာပါ။ဒီကိစ္စအတွက်တာဝန်ရှိမှုကိုမဒူရိုရဲ့ပခုံးပေါ်မှာထားရှိရေးဟာအမေရိကန်အတွက်အရေးကြီးပါတယ်။သူဟာဒီပြဿနာကိုစတင်ဖန်တီးသူဖြစ်တယ်လို့ McMaster ကဆိုပါတယ်။အစိုးရရန်တရာအားလုံးကိုချုပ်ခံနိုင်မဲ့ဖွဲ့စည်းပုံဆိုင်ရာညီလာခံတရက်ထူထောင်ဖို့မကြာခင်ကရွေးကောက်ပွဲပြုလုပ်ခဲ့ပြီးနောက်သမ္မတထရန့်အစိုးရဟာဗင်နီဇွဲလားနိုင်ငံအပေါ်တန်ခတ်အရေးယူမှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုမဒူရိုရဲ့အာဏာရှင်စနစ်လက်ထဲကနေကယ်တင်ကြဖို့ကိုလည်းမျိုးသားလူညုံရေးအကြံပေး McMaster ကကျန်တဲ့နိုင်ငံတွေကိုစော်ဩထားပါတယ
် UAV ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်။ဒီကနေ့တနင်္ဂနွေမနက်ခင်းတင်ပြမျိုးကိုတိုက်ရိုက်ဆက်လက်ပြပြနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒေသခံအရဲသားတွေအသက်ခံရတာနဲ့လူညုံရင်းတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အခြေအနေတွေဖြစ်ပြီးတဲ့နောက်လူညုံရင်းအခြေအနေနဲ့ပတ်သက်ပြီးဒေသခံတွေကြားပို့ပြီးစိုးရိမ်လာကြပါတယ်။ဒေတာရင်းလုံချုံရေးတိုးမြင့်ဆောင်ရွက်ပေးဖို့နဲ့ဥပဒေပုံတွေကနေပုံလင်းမြင်တာမှုအပြည့်နဲ့စနစ်တကျကိုင်တွယ်ဖြည့်ရှင်းပေးဖို့လဲရခိုင်ပြည်နယ်ရေးဆောင်ရွက်သူတွေကတိုက်တွန်းကြပါတယ်။ဒေသခံမျိုးတိုင်းရင်းသား6ဦးအသက်ခံရပြီးတော့2ဦးပျောက်ဆုံးနေတဲ့ကိစ္စအကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့တယ်လို့တမ်းများရှိသူတွေကတော်ဖန်လာတဲ့ရဲတပ်ဖွဲ့ဝင်တွေကဝိုင်းပြီးတိုက်ခိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတမ်းများရှိသူတချို့ကိုဖမ်းဆီးစစ်ဆေးနေတယ်လို့ရဲတပ်ဖွဲ့ကရောတပ်မတော်စစ်ကြောင်းတွေကပါနေနေရှင်းလင်းရေးလုပ်နေပါတယ်။အဲဒီလိုရှင်းလင်းရေးလုပ်နေတာကြောင့်အရင်လုံးကလူအမြဲတမ်းစစ်စင်ရေးတွေလှုပ်လာနိုင်ကြအပေါ်ဆိုရင်လည်းအကြောင်းအပြည်ပြည်ဆိုင်ရာလူငင်းချက်နာခွင့်အဖွဲ့ AI ကဩဂုတ်လ၄ရက်နေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အခုထွက်လာတဲ့ထိတ်လန့်ပွဲတိုက်ခိုက်မှုသတင်းတွေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းမှာလှုပ်ရှားဆောင်ရွက်နေကြသူတွေအားလုံးအနေနဲ့အကြမ်းဖက်ဖြစ်ရက်တွေထိမရတဲ့အခြေအနေတိရောက်မသွားအောင်ထိန်းသိမ်းလှုပ်ဆောင်ကြဖို့လိုတယ်ဆိုတာအထူးထောက်ပြနေတယ်လို့လည်း AI ကပြောပါတယ်။မြန်မာအနာပိုင်တွေအနေနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းဖို့တာဝန်ရှိပြီးတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတာနဲ့မျှအဲ့ဒီစုံစမ်းစစ်ဆေးမှုတွေကိုနိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့အညီမျှတပြီးပွင့်လင်းမြင်သာစွာလှုပ်ဆောင်ဖို့လည်း AI အဖွဲ့ကတိုက်တွန်းထားပါတယ်
။တောင်တရုတ်ပင်လယ်ပြင်တွင်လိုင်းနာလှုပ်ဆောင်ရမယ့်ကျင်းဝန်နီလန် COC ရေးဆွဲရေးမှူးပေါင်းတစ်ခုပေါ်အရှိတောင်အာရှနိုင်ငံများ၏ဝန်ကြီးတွေစနေနေ့ကသဘောတူညီလိုက်ကြပါပြီ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အကြိမ်50မြောက်အာဆီယံနိုင်ငံများ၏ဝန်ကြီးတွေရဲ့အစည်းအဝေးအတွင်းအခုလိုသဘောတူညီလိုက်ကြတာပါ။ဩဂုတ်လ6ရက်ဒီကနေ့မှာကျင်းပမယ့်အာဆီယံတရုတ်ဝန်ကြီးအဆင့်အစည်းအဝေးမှာသဘောတူချမှတ်နိုင်ရေးအတွက်ဒီ COC ရေးဆွဲရေးမူပေါင်းကိုဝန်ကြီးတွေကထောက်ခံလိုက်ကြတဲ့အကြောင်းဖိလစ်ပိုင်နိုင်ငံသား၏ဝန်ထမ်းပြောခွင့်ရရိုဘီစပီယာဘိုလီဗာကအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာတင်းမာမှုတွေဖြစ်နေတာကိုကင်တွယ်ဖြေရှင်းဖို့နှစ်ပေါင်းများစွာစ조사လာကြတာကနေအခုလို COC ရေးဆွဲရေးမူပေါင်းကိုသဘောတူညီလိုက်ကြတာကြောင့်အဓိကဖြစ်တွန်းတိုးတက်မှုတစ်ခုအဖြစ်မြင်နေကြပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံအတွက်တန်တမာရေးအောင်မြင်မှုတစ်ခုအဖြစ်ထက်ပိုပြီးမမြင်ကြသူတွေလည်းရှိနေပါတယ်။အာဆီယံအဖွဲ့ကိုတည်ထောင်တာဒီလ၈ရက်နေ့ဆိုရင်နှစ်50အမြောက်တော့မှာဖြစ်ပြီးစာပြီးတည်ထောင်ချိန်ကတည်းကဆိုရင်ဒေသတွင်းညီညာရေးနဲ့တည်ငြိမ်ရေးအတွက်ပါပါဝင်လှုပ်ဆောင်နိုင်ခဲ့တဲ့လေးစားခံရတဲ့ဒေသတွင်းအဖွဲ့အစည်းတစ်ခုအဖြစ်ဖြစ်ထွန်းတိုးတက်ခဲ့ပြီလို့ဖိလစ်ပိုင်နိုင်ငံသား၏ဝန်ကြီးကပြောပါတယ်။မနီလာမြို့တော်မှာကျင်းပတဲ့အခြားဆက်ဆက်အစည်းအဝေးတွေကတော့18ကြိမ်မြောက်အာဆီယံအပေါင်းအသုံးနိုင်ငံများ၏ဝန်ကြီးအစည်းအဝေး၊9ကြိမ်မြောက်အရှေ့အာရှထိပ်သီးဆိုင်ရာနိုင်ငံများ၏ဝန်ကြီးအစည်းအဝေးနဲ့24ကြိမ်မြောက်အာဆီယံဒေသဆိုင်ရာဖိုရမ်တွေဖြစ်ပါတယ်။အမေရိကန်နိုင်ငံများ၏ဝန်ကြီးတီလာဆန်ဟာလည်းတက်ဆိုင်ရာဆက်ဆက်အစည်းအဝေးတွေကိုတက်ဖို့မနီလာကိုရောက်နေပါပြီ
။တိုင်ဝမ်ကိုမွေးစေဝါခုတွေကိုကြိုးစားတဲ့မြန်မာမျိုးသမီး၄ဦးကိုဒီလတရနေ့ကရန်ကုန်လေးစိတ်မှာဖမ်းဆီးလိုက်တဲ့အကြောင်း မြန်မာနိုင်ငံဆိုင်ရာတာဝန်ကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေစနေနေ့ကပြောတာကိုကိုးကားပြီးတော့ CNN သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီအမျိုးသမီးတွေဟာရှမ်းပြည်ကဖြစ်ပြီးရန်ကုန်ကနေတိုက်ပွဲကိုထွက်ခွာမဲ့လေယာဉ်ပေါ်တပ်ခါနီးမှာလေစီလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းလိုက်တာပါ။အမျိုးသမီးနှုတ်ဦးစီကနေအောက်ခံဝယ်စားထဲမှာဖွက်ပြီးတည်လာတဲ့ဘိန်းပြူ360ဂရမ်ကိုဖမ်းမိခဲ့ပါတယ်။တခါတခြားအမျိုးသမီးနှစ်ဦးထဲမှာတဦးကလေစိတ်တန်းစင်ခန်းထဲကအမိုက်ပုံးထဲမှာလွင့်ပစ်ခဲ့တဲ့ဘိန်းပြူ365ဂရမ်ကိုလည်းတာဝန်ရှိသူတွေကနောက်ပိုင်းမှာရှာတွေ့ခဲ့ပါတယ်။မြန်မာနိုင်ငံမှာမူရစ်စေဝါဖမ်းဆီးရမိတဲ့တဲ့တွေမှာကြာခဏကြာရလေးရှိပေမဲ့လည်းအခုလိုမျိုးတခြားနိုင်ငံတခုကိုမူရစ်စေဝါခိုးတယ်ဖို့စူးစမ်းရင်လေစိတ်မှဖမ်းမိတဲ့တဲ့မျိုးကတော့မကြာခဏကြာရလေးမရှိပါဘူး။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဒုတိယဘိန်းအများဆုံးစိုက်ပျိုးတဲ့နိုင်ငံအဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။
ဒူရီနီမှာထိမ့်သိမ့်ခံရတဲ့ဒူရီကြောင်းဆရာနှုတ်ဦးအစာငတ်ခံဆန္ဒပြနေတာရေပောင်း150ပြည့်အထိမ့်မှန်စနေနေ့ကထောက်ခံဆန္ဒပြသူတွေကိုဒူရီရဲတပ်ဖွဲ့ကနှင်းနှင်းဖြိုခွဲလိုက်ပါတယ်အန်ကာရာမြို့တော်ကဆန္ဒပြသူတွေကိုငရုတ်ကောင်းရီထည့်ထားတဲ့ဘူးတွေနဲ့မှုတ်ပြီးတော့လူစုခွဲခဲ့တယ်လို့အစ္စတန်ဘူးမြို့မှာတော့လူအုပ်စု၄ခုကိုထိမ့်သိမ့်ခဲ့ပါတယ်စာပေအနုပညာဘာသာရပ်ပါမောခနူရီယက်ဂူမန်နဲ့မူလာတန်းကျောင်းဆရာဆမစ်အိုဇဂါတို့ကမတ်လ9ရက်နေ့ကလေးကအစံငတ်ခံဆန္ဒပြနေတာပါပြီးခဲ့တဲ့နှစ်ကမအောင်မြင်တဲ့အာဏာသိမ်းမှုပြီးတဲ့နောက်အလုပ်ဖြုတ်ခံရတဲ့သူတို့လည်းပါဝင်ခဲ့ပြီးအစံငတ်ခံဆန္ဒပြတာပါသူတို့ဆန္ဒပြတာဟာတူရကီအစိုးရကအကြမ်းဖက်ဝါဒီအဖြစ်သတ်မှတ်ထားတဲ့လက်ဝဲရင်စစ်သွေးကြွ DHKBC လုံဆော်တာကြောင့်လို့ဆိုပြီးသူတို့နှုတ်ဦးကိုအာဏာပိုင်တွေကတိတ်ပိတ်ထားပါတယ်
The Voice of America, VOA. တနင်္ဂနွေနေ့မှာဖက်ထိတ်တန်းရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုအမေရိကန်ရောက်မြန်မာနယ်ပွားတွေရဲ့ပညာရေးအဆင့်တိုးတက်လာတဲ့အကြောင်းဆက်သွယ်မိန့်ထားတာကိုအရင်ဆုံးထုတ်လင်းပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းခြေချနေထိုင်ကြတဲ့မြန်မာနယ်ပွားတွေကမှတက္ကသိုလ်အဆင့်ပညာဆက်လက်သင်ကြားနေတဲ့နှုန်းဟာ2012ခုနှစ်မှာ43ရာခိုင်နှုန်းသာရှိခဲ့ရာကအခု2019ခုနှစ်မှာ85ရာခိုင်နှုန်းထိရှိလာပါတယ်။ဒါဟာလွန်ခဲ့တဲ့6နှစ်အတွင်း68ရာခိုင်နှုန်းထိတိုးမြင့်တက်လာခဲ့တာဖြစ်တဲ့အကြောင်းအိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်အခြေစိုက် BACI မြန်မာအမေရိကန်လူမှုရေးအသင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ကျောင်းသားအများစုအနေနဲ့ကျမရေးနဲ့ပတ်သက်တဲ့ဘာသာရပ်ကိုရွေးချယ်ကြပေမဲ့အင်ဂျင်နီယာနဲ့စီးပွားရေးဘာသာရပ်တွေကိုရွေးချယ်သင်ယူကြတာကိုလည်းတွေ့ရတဲ့အကြောင်း BACN ရဲ့အမှုဆောင်ညွှန်ကြားရေးမှူးအီလိုက်ဇာဘန်နီကပြောပါတယ်ဒီကြောင်းကို BOA1.da ကိုစော်ဝင်းလိုင်ကအီလိုက်ဇာဘန်နီကိုဆက်သွယ်မြင်းမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံကနေပြည်တော်မှာဒီအမေရိကန်နိုင်ငံဝင်လာတဲ့ကလေးတွေသူတို့ရဲ့ high school ပြီးတာနဲ့ college ကိုဝင်သွားတဲ့နှုန်းကတော့မှာ43ရာခိုင်နှုန်းကနေပြီးတော့မှာဒီနေ့2019မှာ85ရာခိုင်နှုန်းတက်သွားတယ်
။ဟုတ်ကဲ့ဆိုတော့ဒါ9နှစ်6နှစ်အတွင်းမှာရာခိုင်နှုန်းက20လောက်ကိုတက်သွားတာပေါ့နော
်။ဟုတ်ကဲ့မှန်တယ်။အားရစရာဝမ်းမြောက်စရာလည်းဖြစ်တယ်။ဒီက6နှစ်အတွင်းမှာ90ရာခိုင်နှုန်းတက်သွားတယ်လို့ကျွန်တော်တို့ဆိုလို့ရတယ်ဟုတ်ကဲ့
။ဟိုကလေးတွေရာခိုင်နှုန်းတက်သွားတာဘာကြောင့်လဲ။ဟိုသူတို့စူးစမ်းမှုပုံများလာလားဒါမှမဟုတ်သူတို့စူးစမ်းလာအောင်ပံ့ပိုးမှုအနေထားတွေကကောင်းလာလို့လားဘာကြောင့်အခုလိုမျိုးဟိုရခိုင်တို့မြင့်လာတာလဲ
ဟုတ်ကဲ့ဒီဟာတွေက silver factors အကြောင်းများများပါဝင်တယ်လို့ကျွန်တော်တို့သုတ်သက်တာတယ်ကျွန်တော်တို့သူတို့ကြောက်တဲ့နေမှာကိုကြောင်းဝင်ခြင်းနဲ့စိတ်ပါဝင်စားမှုအားလည်းများလာတယ်အဲ့ဒါဒီလို့ရှိရင်ကျွန်တော်တို့လိုဒီသူတို့ကိုကူညီတဲ့အဖွဲ့အစည်းတွေကနေပြမပန်းပူပြီးတော့သူတို့ကို direct direction မို့လေဒီသူတို့ရဲ့လမ်းပြပူဆောင်မှုကိုလည်းပို့ပြီးတော့မှလုပ်လာတာလည်းပါဝင်တယ်ပြီးတော့ဒီကျွန်တော်တို့ရဲ့ partners เจ้าတွေရဲ့ပြီးတော့တက္ကသိုလ်တွေရဲ့ပြီးတော့ဒီ community နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်မှုတွေမှာလည်းပါဝင်တယ်ဆိုတော့အဲ့ဒါအားလုံးပူးပေါင်းပြီးတော့မှဒီ result ကိုထွက်လာတယ်လို့ကျွန်တော်တို့သုတ်သက်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဒီသူတေသနာကတော့ဘယ်လိုပုံစံနဲ့လောက်ကြတာလဲခင်ဗျဟိုဘယ်နေရာတွေမှာအခြေခံပြီးလောက်တာလဲလူဦးရေအဖြစ်ဘယ်လိုမျိုးကျွန်တော်တို့အချို့အစားခွဲပြီးတော့သူတေသနာကိုလောက်ပါတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ collect တန်းဟုတ်ကိုလုပ်တဲ့နေရာမှာတခါတည်း collect ဝင်ဖိုးရာဖြစ်တယ် high school ပြီးသွားတဲ့ကလေးတွေကိုကျွန်တော်တို့ survey လုပ်ရတာဖြစ်တယ်အဲလုပ်တဲ့နေရာမှာမနှစ်မိသားမှာပြီးသွားတဲ့ကျောင်းသားတွေကိုကျွန်တော်လုပ်ရတာဖြစ်တဲ့အဲ့လိုလုပ်တဲ့နေရာမှာလဲဒီအင်ဒီယားနာစတိတ်ရဲ့ပြီးတော့ Texas State ရဲ့ အဲ့ဒီနှစ်ခုကိုပဲတင်ပြတော့လုပ်ရတာဖြစ်တယ်။ဒီနှစ်ခုကိုလုပ်တဲ့နေရာမှာဖရာကျော်ကျော်ကျွန်တော်တို့လုပ်ရတယ်။ဒီနှစ်ခုကိုလုပ်တဲ့ဆိုပေမဲ့လည်းဒီအမေရိကန်တိုင်းငံလုံးရဲ့မြန်မာနိုင်ငံကနေလာတဲ့မိသားစုနဲ့ចောင်းတူចောင်းသားတွေအကူလို့အတွက်အကျိုးဝင်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်။ဘာလို့လဲဆိုတော့ ကျွန်တော်တို့ရဲ့ဖက်မလီစထရက်ချာရဲ့ပြီးတော့ကျွန်တော်တို့ရဲ့အက်ဂျူကေးရှင်းအင်စပီရေးရှင်းရဲ့အဲ့ဒါတွေဟာတော်တော်လေးတူနေတယ်။နည်းနည်းတော့ကွာနိုင်တာပေါ့လေ။တော်တော်လည်းပဲဒီဟာကအကူလို့ခြုံပြီးတော့မှတုံးနိုင်တဲ့အင်ဖော်မေးရှင်းဖြစ်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်။ဟုတ်ကဲ့။နောက်တစ်ခုကျွန်တော်သိချင်တာကဒီသုတေသနတွေမှာပြောထားတာကနှစ်ထောင်ဆယ့်နှစ်ခုနှစ်တုန်းကလေးဆယ့်
ောင်နှစ်စဉ်လောက်လာတာလား2012ခုနဲ့2019ခုကိုဘယ်လိုနိုင်ရှင်တယ်လဲ
ဟုတ်ကဲ့နှစ်တိုင်းမှာကျွန်တော်တို့လုပ်ပါတယ်နှစ်တိုင်းမှာလုပ်တဲ့နေရာမှာဥပမာအဖြစ်2012မှာ43ရာခိုင်နှုန်းတက်တယ်အဲ့လိုဆက်တက်ပြီးတော့မှ2014မှာ92ရာခိုင်နှုန်းတက်သွားတယ်ပြီးတော့ပြီးခဲ့တဲ့2016တော့80ရာခိုင်နှုန်းထိတက်သွားတယ်ဆိုတော့ဒီနှစ်တော့85ရာခိုင်နှုန်းထိပေါ့လေဆိုတော့နှစ်တိုင်းကိုကျွန်တော်တို့လုပ်တယ်ဟုတ်ကဲ့
ဆိုတော့ဒီ2012ခုနှစ်တုန်းကလုပ်ခဲ့တဲ့သုတေသနအရာဆိုရင်တော့ဒီကလေးတွေဟာအခုကျောင်းပြီးကြပြီပေါ့နော်ဘက်ချလာဒါမှမဟုတ်လည်း BSC သူတို့ပြီးကြပြီပေါ့ဆိုတော့ဒီကလေးတွေကရောသူတို့ထဲမှာဟို post graduate လို့ခေါ်တဲ့ဒီဘွဲ့လွန်ဆက်တက်တာတွေရောရှိသလားသူတို့ရဲ့စိတ်ဝင်စားမှုကမြန်မာနိုင်ငံအပေါ်မှာရောဘယ်လောက်ရှိသလဲမြန်မာနိုင်ငံကပေါက်ဖွားတဲ့မိသားစုဆိုတော့မြန်မာနိုင်ငံအပေါ်မှာစိတ်ဝင်စားမှုရှိကြသလား
ဟုတ်ကဲ့တော်တော်များများကမြန်မာနိုင်ငံအတွက်ကိုပြပြီးတော့မှပေးစားခြင်းနဲ့လူ့အစ္စန္နနဲ့ရှိတာ motivation ပေါ့လေရှိတာတွေကျွန်တော်တို့တွေးရတယ်ပြီးတော့ချွန်းအခု6နှစ်လည်းရှိပြီဆိုတော့တော်တော်လေးလေးအကြောင်းပြီးနေကြပါပြီအဲတော်တော်လေးပဲအများအားဖြစ်တော့ကောလိပ်မှာပဲသူတို့ဆက်တက်နေသေးတယ်အဲ့လိုကောလိပ်ဆက်တက်ထုံးကလည်းကျွန်တော်တို့တက်တက်နဲ့ပြုစုထားတယ်အဲ့နေရာမှာ30ရာခိုင်နှုန်းလောက်က Masters Program အထိကိုသူတို့တက်ခြင်းနဲ့စိတ်ဆရာရှိတယ်15ရာခိုင်နှုန်းကဒီ Doctorate PhD အထက်အထိတက်ပြီးတော့အကြောင်းပြချတဲ့စိတ်ဆရာရှိတယ်ကိုကျွန်တော်တို့တွေ့ရတယ
် Elizabeth နီကိုကိုကျော်ဝင်းလှိုင်ကဆက်သွယ်မိမြန်ထားတာဖြစ်ပါလေရှင်အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်မှာတော့မြန်မာစီးပွားရေးအလားအလာကြောင့်ဦးအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါလေရှင်
ဘောဒီယာလာအိုထိုင်းနဲ့ဗီယက်နမ်အတွေ့အကြုံအရတက်တော်တဲ့ပေါ်စီကိုချက်မှတ်ကျင်သုံးနိုင်ရင်စီးပွားရေးဟာနှစ်စဉ်9ရာခိုင်နှုန်းက8ရာခိုင်နှုန်းအထိရေရှည်တိုးတက်လာတာတွေ့ရပါတယ်ဒီနိုင်ငံတွေပြုပြင်ရေးလုပ်ချိန်နဲ့လက်ရှိမြန်မာအခြေအနေဟာအတူတူဖြစ်နေတာမို့မြန်မာစီးပွားရေးဟာလည်းနှစ်စဉ်9သို့မဟုတ်8ရာခိုင်နှုန်းလောက်တိုးတက်နိုင်တယ်လို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရမုံွေအဖွဲ့ရဲ့ဖေဖော်ဝါရီလအစီအင်ခါစာမှာဖော်ပြထားပါတယ်တရုတ်အရင်းနှီးကိုဆွဲဆောင်ပြီးလောအားသုံးထုတ်လုပ်တဲ့ကွန်ပျူတာတရုတ်ပြည်ကိုတင်ပို့ရင်အကျိုးရှိမယ်လို့ဆိုပါတယ်ကမ္ဘာဘဏ်ကလည်းရှေ့လာမဲ့3နှစ်အတွင်းမြန်မာစီးပွားရေး9ရာခိုင်နှုန်းကျော်နှစ်စဉ်တိုးတက်မယ်လို့ခမနာကစီးပွားရေးပညာရှင်အချို့ဗဝင်မကျနိုင်ပဲဖြစ်နေပါတယ်မြန်မာဟာတရုတ်နဲ့ထိုင်းကိုအများဆုံးတင်ပို့တာမို့ဒီနိုင်ငံတို့ရဲ့စီးပွားရေးအတက်ကျပေါ်မှာမူတည်ကြောင်းထောက်ပြကြပါတယ်။လောလောဆယ်ရင်ဆိုင်နေရတဲ့လုံခြုံရေးနဲ့နိုင်ငံရေးပြဿနာကိုထဲ့မတွေ့တာဟာကမ္ဘာပိုင်ရဲ့အားနည်းချက်ဖြစ်တယ်လို့မြင်ကြပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ်ကလည်းလက်ရှိဘဏ္ဍာရေးနှစ်မှာစီးပွားရေးရှိရာခိုင်နှုန်းနီးပါးတိုးတက်လိမ့်မယ်လို့ခန့်မှန်းပါတယ်
။ကုန်ထုတ်မှုမြင့်တင်ရေးမှာပြည်တွင်းပြည်ပလုပ်ငန်းရှင်တွေယုံကြည်လာဖို့အတွက်တန်ရှင်းတဲ့အစိုးရဖြစ်ဖို့လိုကြောင်းဇွန်လ6ရက်ကကျင်းပတဲ့မြမရင်းနှီးမြှုပ်နှံမှုဖိုရမ်မှာစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးကျော်ဝင်းကပြောပါတယ်ကျိုးညီစနစ်ကျင့်သုံးမှုနဲ့အဂရိလိုက်စားမှုမရှိအောင်လဲစူးစမ်းနေတယ်လို့ဆိုပါတယ်အပြောင်းလဲအတွက်အချိန်ယူပြီးအပင်ပန်းခံလှုပ်ထားတာရှိပေမဲ့အခက်အခဲနဲ့အမှားယွင်းရှိလာရင်လုံရင်ကန်ရင်ပြင်သွားရမယ်လို့ဆိုပါတယ်အတိုက်ခံဘဝကနေအုပ်ချုပ်သူဖြစ်လာတဲ့အစိုးရဟာစီးပွားရေးလုပ်ငန်းကြီးတွေကိုမယုံသင်တာဖြစ်နိုင်ပါတယ်ဒါပေမဲ့ NLD အစိုးရဟာ ီရင်းပြပလုပ်ငန်းရှင်တွေနဲ့ရင်းရင်းနှီးနှီးဆွေးနွေးပြီးပုဂ္ဂလိကမျှော်လင့်ချက်နဲ့အစိုးရမျှော်လင့်ချက်ကိုသုံးသပ်သင့်တယ်လို့စင်ကာပူပါမောက္ခဆိုင်မွန်တေးကဆိုပါတယ်။ policy ချမှတ်ရာမှာပုဂ္ဂလိကလုပ်ငန်းကဏ္ဍနဲ့ဆွေးနွေးမှုများလေအကျိုးရှိလေလို့အကြံပြုထားပါတယ
်။စီဒိုနာဟိုတယ်မှာပြည်တွင်းပြပစီးပွားရေးလုပ်ငန်းရှင်တွေ့ဆုံတဲ့ Bloomberg Invest မြန်မာဆွေးနွေးပွဲတက်ရောက်တဲ့မြန်မာလုပ်ငန်းရှင်တွေကလည်းရေရှည်မှာစီးပွားရေးကောင်းမှုအလားအလာရှိတယ်လို့ယုံကြည်ကြောင်းမတ်လ17ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါတယ်။အပြောင်းလဲခက်ခဲမှုနဲ့အဆင်ပြေပြေမှုတွေရှိနေပေမဲ့ပြည်သူလူချင်းနဲ့လမ်းကြောင်းကိုရှောက်နေတာမျိုးရေရှည်မှာကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်း Max မြန်မာကုမ္ပဏီကဥဇော်ဇော်ကပြောပါလေတဲ့အရင်နေ့ရဖို့ခက်ခဲမှုဘေးရပြဿနာရှိမှုကျွမ်းကျင်လုပ်ကာရှားပါးမှုနဲ့အခြေခံအဆောက်အုံအားနည်းမှုကြောင့်စီးပွားရေးဖွံ့ဖြိုးမှုနှောင့်နှေးနေရတယ်လို့ပြပပညာရှင်တွေကသုံးသပ်ပါတယ
်မြန်မာပြည်မှာအသေးစားနဲ့အလားစားလုပ်ငန်းရှင်ဥယျာဉ်နည်းပါးနေတာကိုဗဟိုစီးရင်အင်ဌာနနဲ့ UNDP ကုလသမဂ္ဂဌာနကွဲတို့ဖေဖော်ဝါရီလကထုတ်ဝေတဲ့မြမလုပ်ငန်းစစ်တမ်း business survey မှာဖော်ပြထားပါတယ်လုပ်ငန်းရှင်ပေါင်း 14,000 ကိုဆက်သွယ်မေးမြန်းတဲ့အပေါ်မှာအခြေခံထားတဲ့စာတမ်းဖြစ်ပါတယ်လူဦးရေ 1,000 မှာလုပ်ငန်းရှင်2ယောက်ခွဲသာမြန်မာပြည်မှာရှိပါတယ်အခြားအာရှနိုင်ငံတွေမှာတော့လူ 1,000 မှာလုပ်ငန်းရှင်9ယောက်ရှိပြီးဖွံ့ဖြိုးတဲ့နိုင်ငံတွေမှာလူ 1,000 မှာလုပ်ငန်းရှင်28ယောက်ရှိပါတယ်ရန်ကုန်နဲ့မန္တလေးတိုင်းမှာစီးပွားရေးလုပ်ငန်းရှင်33ရာခိုင်နှုန်းရှိပြီးအခြားနေရာတွေမှာနှဲပါပါတယ်ဒီလိုမညီမမျှဖြစ်နေရတဲ့အကြောင်းရင်းကိုရှာဖွေတွေ့ရှိပြီးပြုပြင်နိုင်လိမ့်မယ်လို့ခန့်မှန်းပါတယ
်အာဏာအလွဲသုံးစားလုပ်တဲ့အစိုးရတွေနှစ်ပေါင်းများစွာကြီးစိုးထားတဲ့ရလဒ်တစ်ခုဟာစီးပွားရေးစတင်လုပ်ကင်ရင်သူဥယျာဉ်နှဲပါနေတာဖြစ်ပါတယ်လုံးတဲ့၄နှစ်အောက်သာရှိတဲ့လုပ်ငန်းရှင်ဥယျာဉ်ဟာမြန်မာပြည်မှာ16ယောက်သာရှိပြီးဗီယက်နမ်မှာ40ရှိပါတယ်တိုင်းပြည်စီးပွားရေးတိုးတက်တယ်ဆိုပေမဲ့လုံငန်းရှင်ဥယျာဉ်တိုးတက်မလာတာဟာအနုပ်လက္ခဏာဖြစ်ပါတယ်လုံငန်းရှင်လိုလားတဲ့အခြေအနေကိုဖန်တီးပေးနိုင်မှုလိုပါတယ်အရေးအတွက်ရှိတဲ့စီးပွားရေးလုံငန်းရှင်တွေကသာနိုင်ငံခြားအရေးအနည်းနဲ့ဆက်သွယ်ပြီးလုပ်ကိုင်နိုင်ပါလိမ့်မယ်နိုင်ငံခြားလုံငန်းရှင်ဟာပြည်တွင်းကုမ္ပဏီနဲ့လက်တွဲမှစီးပွားရေးလုပ်နိုင်တယ်ဆိုတဲ့ကန့်သတ်ချက်ကိုဖော်ရှားလိုက်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေဘက်ကိုနိုင်ငံခြားကကြိုဆိုကြပါတယ်တချို့ကလည်းရှင်းလင်းပြသတဲ့ဥပဒေသစ်ကိုကြိုဆိုပေမဲ့အစိုးရလုံခြုံရေးပြည်ထနာကိုထောက်ပြကြပါတယ်။ contract စာချုပ်ကိုစဉ်းစားသုံးသပ်ပြီးတုံ့ပြန်တဲ့နေရာမှာအချိန်ယူလွန်းတယ်လို့ဆိုပါတယ်။ contract တစ်ခုကိုအတည်ပြုပြီး9လကြာမှလက်မှတ်ထိုးတာကိုမကျေနပ်ကြကြောင်းဇွန်လ19ရက်နေ့ထုတ် Frontier မြန်မာမှာဖော်ပြထားပါတယ်ခင်ဗျာ
။ဥဟောင်းခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်ဒီတွင်ပါ English American Style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပြရတဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက WALK walk ကဒီနေရာမှာ verb ကိရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ THE the WALK walk the walk ကဒီနေရာမှာ noun နာအဖြစ်သုံးထားပြီးလျှောက်တဲ့လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်။စကားတစ်ခုရဲ့တိုက်ရိုက်ဒီဘယ်ကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့။ idiom ဆိုတဲ့သဘောက်ဒီဘယ်ကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်။လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်။ဒီအသုံးဟာ20ရာစုအမေရိကန်ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်။စကားပြောတယ်လို့ဒီပေရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတက်တက်ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးတစ်ခုကိုတွဲပြီးဖော်ပြထားတဲ့ George Rubin ရဲ့ဥမာကတော့
If political leaders are going to talk the talk, they've got to walk the walk too. At least get something done.
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးသက်မဟုတ်ပဲလက်တွေလည်းလှုပ်ဆောင်ပြသင့်ကြတယ်။အနည်းဆုံးတော့တစ်ခုခုကို
အောင်မြင်အောင်တော့လုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ If political leaders are going to talk the talk, they've got to walk the walk too. At least get something done.
ကုသလေတင်ပြပေးမယ် EDM အသုံးကတော့
Walk on a tight rope.
ဖြစ်ပါတယ်။စာလုံးပေါင်းက WALK walk ကလမ်းလျှောက်တာ ON on ကအပေါ်မှာ A ကတခုDIGHT တိုက်တာတင်တာ ROPE rope ကကျိုးဆိုတော့ tight rope ကတင်းနေတဲ့ကျိုးကိုဆိုလိုတာဖြစ်ပါတယ်။စပတ်ထွန်းရဲ့တိုက်ရိုက်ဒီပဲကတော့တင်းနေတဲ့ကျိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်။ကျမတို့မြန်မာအသုံးဖြစ်တဲ့ကျိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့။ဆက်ကပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ကျိုးရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးလျှောက်နေရတာဖြစ်ပါတယ်။နေနေလေးမှအတင်းဆောင်မခံပါဘူး။တင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကျရောက်နိုင်တယ်လို့ဒီ EDM ရဲ့တွေ့ဝိုက်ဒီဝေကလည်းရှင်းတယ်လို့ဆိုရမှာပါ။ဒုက္ခအကြီးကျယ်ရောက်နိုင်လို့သိတိထားပြီးနေရတဲ့သဘောနေနေလေးမှအမှားမခံတဲ့အခြေအနေမျိုးမှားတာနဲ့ခံရမယ့်အခြေအနေမျိုးသိကိုစဉ်းစားရင်နေရမယ့်သဘောမျိုးဘေးကျန်နှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကတော့
Religion is a very delicate issue in this country. The government is walking a tightrope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာတိတ်ကိုတည်ထားကင်တူရမယ်ကိစ္စရပ်တစ်ခုဖြစ်ပါလေ။အစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင်
။ Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
walk on eggshells
ဖြစ်ပါလေစာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာ egg shells eggshells ကကျဲ့ဥအခွန်တွေဖြစ်ပြီးစကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကျဲ့ဥအခွန်တွေပေါ်မှာလမ်းလျှောက်တာဖြစ်ပါလေကျဲ့ဥအခွန်တွေပေါ်မှာလမ်းလျှောက်ရတယ်ဆိုရင်ကျဲ့ဥခွန်ဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီ idiom ရဲ့တွေ့ဝိုက်ဒီပဲကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုပ်ကင်မှုလိုတာအထူးသဖြင့်ကိစ္စရာတစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆိုမိွက်ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိက္ခာသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom တုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here
လင်းတူချင်းလက်ထပ်ထိမြတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိက္ခာသတိထားပြောဆိုရမယ်ကိစ္စရပ်ပဲဖြစ်ပါလေလို့ထည့်ပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Raising the topic of same-sex marriage is like walking on eggshells for politicians here
ဒီတင်ပါ English American style ကန္တာမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးအနည်းကတော
့ walk the walk walk on a tight rope walk on eggshells
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာဒါစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကကိုအောင်လွင်အစီအစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးနားဆင်ရမှာပါစက်တွေရဲ့ဥပဒေပုံမှန် 66 ကာကြီးကိုပြင်ဆင်တင်သလားပယ်ဖျက်တင်သလားဆိုတာဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်ကိုပြန်ပြီးတော့နားဆင်ကြည့်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအဲဒီလေလဲစီစဉ်ကကျေးဇူးပါတယ်ဒီနေ့စီစဉ်မှာတော့အခြေတင်ပြောစရာတွေဖြစ်နေရတဲ့စက်သွေးဥပဒေပုံမှန် 66 ဂါကြီးကိုပြင်သင့်သလားအပြီးတိုင်ဖြစ်ပြဖို့လိုသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီဥပဒေကိုအမျိုးသားလွှတ်တော်မှာပြင်ဆင်ဖို့ဆုံးဖြတ်ထားပြီးမယ်မလုံလောက်သေးဘူးဖြစ်မှာဖြစ်တယ်ဆိုဖြစ်မယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေလည်းအခုဆွေးနွေးလေးလိုင်းပေါ်မှာရောက်နေပါပြီဝါရင်ရှင်းနေတူလည်းဖြစ်အမျိုးသားလွှတ်တော်ဥပဒေရေးကော်မတီဖွဲ့ဝင်လည်းဖြစ်တဲ့ဦးအောင်သိန်းနောက်ပုံမှန် 66 ကာကြီးဖြစ်သိရေးလှုပ်ရှားနေသူလည်းဖြစ်တဲ့နောက်ဒီပုံမှန်နဲ့ကိုယ်တိုင်လည်းထောင်ချခဲ့ဦးတဲ့ကဗျာဆရာခုဆောင်ကားတို့ဟိုပင်တိုင်ဆွေးနွေးပေးမှာဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်တိုင်ဆွေးနွေးမယ့်ပုဂ္ဂိုလ်ရဲ့ဟိုရေဝူရအချင်းယုံသဘောထားတွေကိုကြားချင်ပါတယ်အမျိုးသားလွှတ်တော်မှာတော့ဒီပုံမှန်နဲ့တရားစွဲခံရရင်အမကပေးနေတာမျိုးတွေအပါအဝင်ပြင်ဆင်ဖို့စဉ်းစားချက်တွေရှိနေပါတယ်။ဆိုတော့ဒီပြင်ဖို့ဆုံးဖြတ်ထားတဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးအောင်သိန်းရဲ့အမြင်ကိုအရင်ပြောဆိုချင်ပါတယ်။ဒီဥပဒေကဟိုဖြတ်ဖို့မလိုတဲ့ဥပဒေဖြစ်နေဘလို့ချက်တွေကိုအခြေခံပြီးတော့စဉ်းစားခဲ့ရလဲခင်ဗျာ
။ကျွန်တော်တို့ကဒီဥပဒေကိုအဖြစ်တဲ့မဖြစ်တဲ့ဆိုတဲ့အတိုင်းအတာကိုဆွေးနွေးကြတဲ့အခါမှာဆိုတော့ကျွန်တော်ပြောသလိုဒီဥပဒေကအထူးဥပဒေတရားဖြစ်တယ်လို့ကျွန်တော်တို့ကရှုမြင်သုံးသပ်တယ်။အဲအထူးဥပဒေဘောပဲပြင်မှုလူတွေဆိုလဲပြင်တဲ့နာကိုပြင်မယ်အဖြုတ်တဲ့နာကိုဖြုတ်မယ်လို့ကျွန်တော်တို့ဒါဟိုပါလွတ်တော်မှာလဲကျွန်တော်တို့ကြိုးစားပြုကြတာရှိပါတယ်။နောက်တစ်ခုအပိုင်းမျိုးကိုလဲကျွန်တော်တို့ကဒီဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းပြီးတော့ဆွဲဖို့ဆိုတဲ့ကိစ္စတွေကိုလဲကျွန်တော်တင်ပြကြတာတွေလည်းရှိပါတယ်။အဲ့တော့ဒီဆက်သွယ်ရေးဥပဒေမှာကအစကတော့ကျွန်တော်တို့ဒီခုနှစ်ချက်လောက်ရှိမယ်ထင်ပါတယ်အချက်ကြီးပါတာပေါ့လေနော်။အဲ6လမ်းတောင်းယူတာတို့ဒီအပေပြက်တာတို့ဒီနှောက်ဆက်တာတို့ချင်းချောက်တာတို့ပေါ့လေအဲ့ဒါဒီလေးခုကိုအဓိကဖြစ်ပြီးတော့ဒီမတရားတာပြီးကန့်ကွက်တာတို့မလျော်ဩဇာသုံးတာတို့အနိုင်ချက်ပြုတာတို့ဆိုတာတွေကိုကျွန်တော်တို့ဟောပယ်ဖြတ်ဖို့မလိုတော့ဘူးဆိုပယ်ဖြတ်ခဲ့တာပေါ့အဲ့အဲ့ထဲမှာဒီအပေပြက်ချင်းဆိုတဲ့ကိစ္စရက်နဲ့ပြဿနာကျွန်တော်တို့အဲ့ဒီကိစ္စအဓိကကြတဲ့ပြဿနာပေါ့လေအများကဘယ်လိုပြောကြလဲဆိုတော့ဒီဟာကျွန်တော်ရာဇဝတ်ကြီးဥရီပုံမှန်မှာလည်းရှိနေတာပဲပေါ့လေအပုံမှန်900မှာလည်းရှိနေတာပဲအဲ့ဒါပုံမှန်900နဲ့လည်းအရေးယူဆောင်ရင်းလို့ကြားတယ်ဆိုတော့ပြောဆိုရတဲ့သူတွေလည်းရှိပါရဲ့အဲ့တော့ကျွန်တော်တို့မြင်တာကတော့ဒီဆက်သွယ်ဥရီကအထူးဥရီဖြစ်တယ်ဒီရာဇဝတ်ကြီးဥရီပုံမှန်900ဟာရေဝရဥရီဖြစ်တယ်အဲ့တော့ဆက်သွယ်ဥရီမှာအထူးဥရီတရားဖြစ်တဲ့သူအထူးတရားအနေနဲ့၃နှစ်ကိုအမကပြောဆိုရတဲ့ဟာကိုပြတ်ဆန်းချက်သွင်းတယ်။တမားအဖြစ်ရဇဒကြီးပုံမှန်အနေနဲ့သုံးနှစ်ဆိုရင်သူအမကပြီးရဲ့အစင်းထဲမှာအဲလက်လုံးအမကပြီးရဲ့အစင်းထဲမှာမပါနိုင်ဘူးပေါ့လေနော်။အဲ့တော့ကျွန်တော်အမကပြီးနိုင်တဲ့အစင်းကြီးဖြစ်တာကိုထည့်သွင်းထားပါတယ
်။
ဟုတ်ကဲ့။ဒါလည်းကျွန်တော်တို့သဘောထားတူတာရှိတယ်သဘောထားမတူတာရောလေအချို့တော်မှာရှိနေမှာပဲလေနော
်ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်ကိုစောင်းခရဲ့သဘောထားလဲသိချင်ပါတယ်ဒီဥပဒေကဒီလိုအပ်တယ်လို့ပြင်ဆင်လိုက်မယ်ဆိုရင်အကျိုးရှိတဲ့ဥပဒေတရားကိုဖြစ်မလာနိုင်ဘူးလားဟိုဘယ်လိုပြဿနာတွေရှိနေနိုင်တယ်လဲ
ဟုတ်ကဲ့ဗျဟိုအဓိကတော့ကျွန်တော်ပြောလို့ရာဇတ်ကြီးနဲ့ကျွန်တော်တို့ကအမြင်နဲ့ရှင်ပြောနေတဲ့ပြဿနာကဒီဆက်တွေ့ဥပဒေပေါ်မှာထောက်ချက်ကကြီးရဲ့မှာပါတယ်အတိဖြတ်မှုဆိုတာကတိကျတဲ့အဓိပ္ပာယ်ကိုသိရှင်းရင်းမှုရဲ့ရှိဘူးပေါ့နော်ဒါပုံမှန်ဒီရာဇတ်ကြီးရဲ့မှာဒီပုံမှန်လေးခုခုဆိုရင်ဟိုကတော့အဲ့ဒီတဘောယူနဲ့ပြောတာတို့အများအစုကပြောတာတို့ဟောဒီခုနကပြောတဲ့တတိပေးသူရဲ့အရင်အတူရှိသွားတဲ့တော်လည်းကောင်းအများအစုရှိသွားတဲ့တော်လည်းကောင်းတတိပေးသူဆိုတာနောက်တစ်ခါတော့အစိုးရဝန်ထမ်းကြီးရဲ့အမှုဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့လွတ်သေးတာဝေဖန်ကြိုးစားတာနဲ့ပတ်သက်ရင်ကျင်းလို့ကျင်းရချက်ရှိတယ်ဘာလို့ဒါအကျင်းရချက်ထည့်ချက်တိတိရှိပါလဲကြာတော့အဲတို့တော့ဒီအဲ့ဒီခုနကပြောတဲ့တောက်တောက်ကကြီးတွေကအတိအကျမှုမှာတော့အဲ့လိုရှင်းရှင်းနဲ့အတိအကျခုံးဆုံးမှုတွေလည်းမရှိဘူးအဲ့ဒီလိုမျိုးရှင်းရှင်းထားရင်းမရှိအဲ့အဲ့မှာတိကျအားအားနေပေါ့နော်ဆိုတော့အခုကဘယ်လိုဖြစ်နေလဲဆိုတော့ဒီ online ပေါ်မှာဒီအသူများရေးထားတဲ့ post အောက်မှာမဖြစ်တဲ့မှာလို့ comment ပေးတာကလည်းတောက်ချက်ကကြီးနဲ့တရားစွဲခံရတာရှိတယ်အဲ့ဆိုတော့နောက်တစ်ခါကျတော့အစပိုင်းလည်းဒီဒီရုပ်ရုပ်ထုတ်ရေးမှုကဒီအဲ့ဒီအများပိုင်းလည်းဟိုအမိခွက်တွေကိုဒီဟိုအကွက်ရိုက်ပြီးရောင်းတာကို Facebook ပေါ်တင်နေတူပါလေတောက်ချက်ကကြီးနဲ့ညီတယ်အဲ့လိုပုံစံနဲ့ကျွန်တော်အမှုတွေကမြောက်များစွာရှိနေတော့
တကယ်လို့ဒါဆောက်ကြောက်ကြကြီးတွေကအတိအကျမှုဆိုတာကိုမပယ်ချက်နိုင်ဘူးဆိုရင်ဒါဒီမို့ဆောက်ကြောက်ကြကြီးမပယ်ချက်နိုင်ဘူးဆိုရင်အဲဒီကဒီလိုမှုတွေကစိုက်ရှိနေဦးမှာပဲအမကန်ဘလောက်ပေးရရနောက်ဆုံးပြီးအခုဒါအခုတလုံးကပဲကိုစီဝင်းအမကန်ရတယ်ဟုတ်တယ်သူတော့ကိုစီဝင်းဟာအဲ့လိုမျိုးစစ်ဆဲခံရတဲ့အတွက်ဒီမှာဒီဘက်တခါရန်ကုန်ကနေမန္တလေးကိုဒီရုံးချုပ်တွေတွားနေရမယ်အဲ့ဒီမှာနေသူကညံ့နာမှုတွေရှိတယ
်
နောက်ဆုံးပြီးဘလို့တောင်းဆက်ဖြစ်လာနိုင်ရဲ့ဆိုတော့ကြာရေးဘာဘာဒီကျွန်တော်တို့ဒီအဲဒီအင်တာနက်မှာသူရင်ဒီ Facebook account တွေပါကြီးကအကောင့်အသုတွေညံ့များစွာလေးလုပ်လို့ရတယ်ဘာမှတော့နောက်တစ်ခါကျတော့ဒီလက်ရှိပြင်နေတဲ့ဒီတရားရုံးမှာကျွန်တော်တို့ဒီတက်တီကန်ပြင်နေတာကြီးပုံတော့လေအဲ့ဒီ screen shot တွေကို print out လုပ်ပြီးတော့ပြင်တာဖြစ်တယ်ဒါဘာမှစစ်ဆေးမှုလုံးဝမရှိဘူးဆိုတော့အဲ့ဒီ screen shot တွေကလည်းဒီစနေဒီလိုလို့ရတယ်အဲ့တော့ဒီမှာကအချိန်ကြီးတောက်တုံးလို့လည်းရတယ်အဲအတူတူလုပ်ပြီးလို့လည်းရတယ်ဒါ electronic evidence နဲ့ပတ်သက်ပြီးပြဿနာအများကြီးရှိတယ်အဲ့တော့စောစောကကြီးကပြင်မှုကတော့ရုပ်ခက်ခဲတဲ့ကြောင့်ကမဖြစ်မီဖြစ်တင်ရမယ်လို့ပြောနေတာဖြစ်ပါလေ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစိတ်ဝင်စားတဲ့အတွက်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များနေပါရဲ့အဲ့တော့အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုကျွန်တော်တို့ဟိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကတချို့လည်းပဲအရင်ဆုံးအလှည့်ပေးကြပါတယ်အခုပါဝင်ဆွေးနွေးခြင်းတဲ့လူတွေလည်းများတဲ့အတွက်လူရင်းတူရှင်ဆွေးနွေးပွဲကိုလည်းမြစ်တာရက်ခတ်ပါတယ်အရင်ဆုံးကတော့ဒီကျွန်တော်တို့ကိုတင်ဝင်းသိမ်းမှာမြန်မာနိုင်ငံကပါကိုတင်ဝင်းသိမ်းရဲ့သဘောထားဆွေးနွေးနေမှာခင်ဗျာ
ဟုတ်ဟောကျွန်တော်ကဦးအောင်လေးပြောတယ်လို့ရယ်ဟောကိုစိကိုဆောင်ကပြောတယ်လို့ရယ်အဲ့ဒီဒီကိုမနှခုကြည့်ရမယ်ဆိုရင်ကျွန်တော်တို့တော်တော်များများကဟိုစီလီနဲ့ပတ်သက်လို့၎င်းနောက်ပုဂ္ဂိုလ်တူပြောနဲ့ပတ်သက်လို့၎င်းဟလားဒီဆက်သွယ်ရေးနဲ့ပတ်သက်ပြီးရောဟလားကျွန်တော်တို့သူလုပ်တဲ့လုပ်ဆောင်တဲ့ပုံမှာသူ့ရဲ့ဟလားဂုဏ်သိက္ခာနဲ့သူ့ရဲ့လက်ခံကျွန်းနေအားလုံးမထိကြိုက်အောင်ဟလားဆောင်ထိတ်နဲ့ပုံမှန်တစ်ခုအနေနဲ့ရတော့ရှိတယ်နော်ဒါပေမဲ့အားမမဟုတ်တဲ့အကြောင်းတွေနဲ့အမျိုးမျိုးဟလားပုဂ္ဂိုလ်နာမျက်နှာအောင်ဟလားလူလူတောင်မျက်နှာအောင်သူကအသေးအပြတ်တော့ဆိုကြတရားတုံးပြီးတော့ဟလားဒီလိုလုပ်မယ်ဆိုရင်တစ်ခါတမ်းမှလည်းမျက်နှာလေအဲ့ဒါမျိုးကျွန်တော်တို့ကဒါဟုတ်ဟိုဖြတ်ဖို့တော့မပြောဘူးဒါမဲ့ပြင်ဆင်နေတာဟုတ်တော့ပြင်ဆင်နေတယ်လို့ပဲကျွန်တော်အပြန်ပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အီးမေးလ်တာဖိုင်နေ Facebook တွေကနေပို့ဖို့ထားတဲ့လူတွေလည်းဒီကိစ္စကိုစိတ်ဝင်စားနေဟိုပို့ဖို့ထားတဲ့လူတွေတော်တော်များရှိနေပါတယ်ဒီထက်ကဒီကြံကင်းမျိုးကဥကျော်လင်းရဲ့အဲဆွနေချက်ကိုလည်းနားဆင်ကြည့်အောင်ပါ
လူမှုကွန်ရက်မီဒီယာကိုအပြည့်အဝသုံးစွဲနေကြပြီဖြစ်တဲ့ပြည်သူလူထုနဲ့သတင်းမီဒီယာဓမ္မတွေတောင်းဆိုနေတဲ့စစ်အာဏာရှင်စနစ်ဆိုးမွေ66ကာကြီးကိုမဖြတ်သိမ်းပဲပြင်ဆင်ရုံပြင်ဆင်မှုအစိုးတင်သွင်းတာကလွတ်တော်ဟာပြည်သူလူထုရဲ့အတန်ကိုတကယ်ပဲနားမထောင်ဘူးလားလို့မေးခွန်းထောက်ရတော့မှာပါမူလရှိပြည်သားဥပဒေတွေနဲ့မလုံလောက်သေးရင်ရှိပြည်သားဥပဒေတွေအပေါ်အင်တာနက်ဆက်သွယ်ရေးဖြစ်တဲ့လူမှုကွန်ရက်မီဒီယာခန်းကဏ္ဍကိုထပ်ဖြည့်လင်းလည်းဖြစ်ဒါမှမဟုတ်ဒီမိုကရေစီဆိုးရွားကအသည့်ရေးလင်းလည်းရေးပြည်သူလူထုကလက်ခံနိုင်ကြမှာဖြစ်ပေမဲ့ဒီဥပဒေကိုဆက်လက်ထားရှိတာကတော့စရုပ်ထမ်းမှန်တဲ့သတင်းမီဒီယာကိုအထောက်အကူပေးနိုင်တဲ့လူမှုကွန်ရက်မီဒီယာပေါ်အစိုးရအနေနဲ့အစိုးရရင်လွန်ကဲမှုတစ်ခုသာဖြစ်တယ်လို့ပြောချင်ပါတယ်။တကယ်တော့လူမှုကွန်ရက်ကအစိုးရသတင်းမီဒီယာတွေအပေါ်အနောက်ရှက်ပေးတာတဲ့အထောက်အကူပေးနိုင်တဲ့အခမ်းအကဏ္ဍကပိုပါတယ်။ဒီကနေ့ဆိုရင်အစိုးရကထိထိရောက်မကင်တွယ်နိုင်တဲ့အောက်ခြေကအစိုးရအုပ်ချုပ်ရေးနဲ့ဌာနဆိုင်ရာအသီးသီးကိုမျက်ခြေမပြတ်စောင့်ကြည့်ဝေဖန်ထောက်ပြပြောဆိုနိုင်တာကလူမှုကွန်ရက်မီဒီယာရဲ့အသာချက်တစ်ခုဖြစ်နေပါပြီ။အမှန်တွေပါတယ်လို့အမှားတွေလည်းပါနိုင်ပေမဲ့လူမှုကွန်ရက်ပေါ်မှာအငင်းခုံလို့ရင်ထောက်ပြပြောဆိုနေတာတွေဟာအာဏာရှင်စနစ်ကြောင့်ပျက်စီးနေတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေမမှန်ကန်တဲ့အပြုအမူတွေဆက်လက်မလုပ်ဆောင်နိုင်စေဖို့ကောင်းမွန်တဲ့ထိန်းချုပ်မှုတစ်ခုအဖြစ်နေရာယူလာပြီးဖြစ်ပါတယ်။ဒီအခြေအနေတွေဟာအောက်ခြေမှာမမှန်ကန်တဲ့လုပ်ရက်တွေလက်ပေးလက်ယူမှုတွေညှော်နှဲပပျောက်စေဖို့အခွင့်ကောင်းတစ်ခုသာဖြစ်တော်မူ။အာဏာချက်တွေရှိလေလင်းကစားအသာချက်တွေအများကြီးရှိနေတဲ့လူမှုကွန်ရက်မီဒီယာကိုထူးတလဲနှိမ့်ကုတ်ဖို့ရေးဆွဲထားတဲ့စစ်အာဏာရှင်စနစ်ကပုံမှန်66ဂါကြီးကိုတော့လုံးဝဖျက်သိမ်းပစ်ထားကတာပြည်သူလူထုရဲ့စာနာကိုအတိမတ်ပြုရရောက်ကြောင်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကဥကျော်လင်းရဲ့အသံဖိုင်မှာဆိုတော့ဒီဟိုကျွန်တော်ဆရာဦးအောင်သိကိုမေးချင်ပါတယ်ဥရရဲ့ရွေချက်ကတော့ပြည်သူလူထုအတွက်အကာအကွယ်ပေးဖို့ဆိုပေမဲ့လည်းဒီ66ဂါကြီးနဲ့တရားစွဲအမှုခင်းနေမှာအာဏာပိုင်တွေဘက်ကပဲဆွဲရတာတွေကများတယ်ဒါကြောင့်အာဏာရှိတဲ့သူတွေရဲ့လက်ကင်တော့ဥတွေဖြစ်လာနေရဲဆိုတော့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဒါလည်းဟိုပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်နေတယ်လို့ထင်ပါတယ်ဆိုတော့လက်ရှိဒီလွတ်တော်ကပြင်မဲ့ဥတွေရောဒီလိုအခြေအနေမျိုးတွေကိုအကာအကွယ်ပေးနိုင်မယ့်အခြေအနေမျိုးရှိရလားဦးအောင်သိ
အဲ့ဒါကတော့ဟာလေကျွန်တော်အမြင်တစ်ခုအနေနဲ့ပြောမယ်ဆိုရင်တော့တရားဥပဒေအကောင့်ထဲပေါ်တဲ့ဒီရေးတက်ဖွဲ့ပေါ့နော်အကောင့်ထဲပေါ်စတင်ဆောင်ရွက်ရေးတက်ဖွဲ့ဟာဒီဟာမီဒီယာလုံးနဲ့သွားမှာလားနော်ဒါဆက်သွယ်ရေးဟိုကိုဟာကိုရဲ့ဥရီနဲ့သွားဆက်သွယ်ရေးဥရီနဲ့သွားမှာလားဆိုတာသူတို့ပမင်းချက်ချသူနားလေသဘောပေါက်ဖို့တော့လိုလိမ့်မယ်အခုကမီဒီယာသမားကြီးအများစုကအဲ့ဒီလိုဥမာကြီးနဲ့ဆွဲခါနေအာနာပိုင်ကြီးကလည်းအဲ့လိုတရားဆွဲတဲ့ကိစ္စကြီးဖြစ်တဲ့အတွက် ဒီဆက်တွေ့ရေးဥရီတခုလုံးကိုဖြတ်သိမ်းပြရမယ်ဆိုတာတော့ဒါစိတ်ခံစားချက်ပေါ်မှာအခြေပြုပြောတယ်လို့ကျွန်တော်ဘက်ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအသေးဖြတ်တဲ့ဆက်တွေ့ဥရီရဲ့အသေးဖြတ်တဲ့เนี่ยကျွန်တော်တို့ဒီရသဇာတိဥရီပုံမှန်900ပြီးဖြတ်တဲ့အခြင်းမတူပါဘူး။ဆက်ပင်ဥရီရဲ့အသေးဖြတ်တဲ့အကြောင်းချင်းဟာเนาะမှန်တာကိုပြောရင်တော့ဘာမှပြဿနာမဖြစ်နိုင်ဘူး ว่าอันนี้บ่กวยกันนี่บ่อพุ่มอยู่ภิยอเปียวสู่ลาจักแม้สู้ยินไอ้ห่าอยู่ไอ้ปกปู่ริวไอ้ดูริวอากาโกไปแม้อุบลีบ่ชื่อเลยจนเราสิมาไซเบอร์ล้อเลยไม่ถั่วไหนดีอู้เออไม่ถั่วไหนดีรอซ้อๆอะรู้เสร็จตัวเยอุบลีเยอะอภิเพชจินขันยาล่ะจนเราไม่มีใจดีมากอกบ่าวัวเปลี่ยนตัวไหนดีที่ป้อมมางาอย่างอภิเพชสัวเตียยงยอกมาเนาะเตียยงยอกบีเตียยงยอกบีอหมู่ขึ้นขึ้นมา အမှုခင်းဖြစ်ကြသည်ရဲ့ပြုရစွာဒီမျိုးနယ်တော့ဒီခရင်တော့ရှိနေတာဟိုဆက်တွေဥပဒေအပြည့်ဖြစ်တယ်ဆိုတာအိစားဟာတရားရုံးမရောက်ခွင့်နဲ့တယ်လီဖုန်းတစ်ခုပေါ်ကနေမမမကန်လုတ်ကြံပြီးတော့တိုင်းပြီးဟိုကြော်သွားပြီးတော့ကဘာကိုရောက်တဲ့အချိန်သွားနေနေတွေ့ဒါအထူးဥပဒေတရားအနေနဲ့ရေးယူဆောင်ရွက်သင့်တယ်ဆိုရဲဟာကိုရေးယူဆောင်ရွက်သင့်လို့လုပ်နေတယ်ဒါမဲ့ဒါကိုအကောင့်ထဲပေါ်တဲ့ อภิเษกเนี่ยญาติตาจีอุรีมาลูกอะจนเราดิชินชินเจ็ดดิเนาะกินุเจ็ดดิหลูไม่ป่าวถ้าเราก็โหลุพ้นลงนี้ด้วยเนาะลุพ้นลงนี้อุรีด้วยเราแท้ไปหลุพ้นลงนี้มาเป็ดทั้งนั้นญาติอ่ะผิดล่ะครับเว้ยอะช่องอ่ะตองอยู่เลยสรุปว่าเบลูอฉินญูฤทธิ์เนี่ยอภิเษกเนี่ยสรุปว่าเบลูหาญูฤทธิ์เนี่ย นอกเสร็จเสร็จว่าเบลูหาญูฤทธิ์ถ้าเนี่ยลุขึ้นลงนี้มาพอปะพี่เอาเปล่าลงสิปิมาอุรีเนี่ยตั้วฉိတ်เสร็จฉိတ်ด้วยลูกยาได้กิษาญาติบาโอเคเนาะญาติอ่ะเราที่อุรีแรงหาลุขึ้นลงนี้ลัวดูเนาะสอนแล้วเชิญอุรีอ่ะนี่ลุขึ้นลงนี้ไม่ป่าเว้นเนี่ยตั้วนี่อ่ะหมู่พี่นี่ชื่อนี่แหละเอ้อเราอ่ะพิเศษแค่นี้เนี่ยเนาะไอ้หลูปกติงาหลูเราชินชินเจ็ดดิกินุเจ็ดดิเนี่ยพี่ๆสู้ๆกินดิแท้ ที่จํานวนโลกโลกนี้มาแท้เป็นแปลกันไปมั้ยไปได้มั้ยส่วนเนี่ยถ้าขึ้นไหนเนี่ยกิษาญาติอยู่ป่ะโอเคครับเอ้อล่ะเราจํานวนเราอ่ะสรุปแล้วอกองเทพอมเนี่ยเจตะเพื่อนนี้เนี่ยบลูกองเทพอมเลยเป็นอุริยะผิดเป็นเลยสรุปเราจํานวนเราซึมซับดูเลยโอเคนอกเสร็จก็นอกเสร็จก็จํานวนเราก็ดีมีเดียล้อเนี่ยล้อไม่ห่ามีเดียล้อเนี่ยไม่ทัวไปเนี่ยที่สัตว์อุริโหอะไรกู ไกลด้วยไม่ไกลด้วยไม่ขึ้นแน่อ๋อเลยจํานวนเราเสบยอุรีเนี่ยเยยอยู่มั้ยส่วนวิญญาณน่ะขึ้นอยู่แต่ตองโหลเลยสรุปเอาเลยจํานวนเราเผ็ดเพ็ญพอเปล่าทาได้อัจฉะเล็ดนี่ใช่ป่ะดาวเยยไปหมู่ผิดเสร็จสรุปองค์ษาเลยเยยไปหมู่นี่เนี่ยตั้วไปมั้ยแหละจํานวนเราตะเพ็ดกันนี่ไปแล้วดีวิญญาณน่ะขึ้นอยู่แต่ไปมาเยยโหลลงเนี่ยดาวไปอัจฉะเนี่ยอึนไม่รู้สรุปแล้วจํานวนเราลักษณะวิญญาณน่ะขึ้นอยู่แต่สรุปจํานวนเ
ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းခောက်ပြန်ပြီးအလှည့်ပေးကြပါတယ်။တူဦးကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုထွေးကိုဖြစ်ပါတယ်။ကိုထွေးကိုရဲ့သဘောထားကိုလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်အနေနဲ့မြင်တာကအခုလက်ရှိဘဝပြီးမှာဖြစ်နေတဲ့အတိုင်းကဒီဥပဒေလေးတစ်ခုလည်းအကြောင်းတော့မဟုတ်ဘူးတက်ဖက်ကလည်းအကြောင်းမျိုးနဲ့ဟိုနေဖြစ်နေတဲ့အရာဝတ္ထုတွေအများကြီးအတိုင်းမှာဒီအခုလက်ရှိဆိုးရနေတော့ပျော်ဖြစ်သွားနေတဲ့အတိုင်းတော့တစ်ခုလေးကအခုလက်ရှိဖြစ်နေတဲ့ဟာတွေလူတွေတယောက်တစ်ပေါက်တယောက်တစ်ပေါက်နဲ့ပြောနေလို့ကတော့ကျွန်တော်တိုင်းပြီးတို
ne pada biro aku lolo si asalnya ni biro itu lutan aku ke ni dia tu yang mari cakap tu lekai tu pin itu biro ni jadi itu lutan ni eri apa mah tu lo amian lo eri cakap juga si kacian ni biro ini tu yang ada si tarik buma pin aku ni dia tu yang tu lah kami eri jadi lari ni aku pin lari ni dia tu eri buma ha ini tu yang ye lebih lagi cakap dia tu aku lolo si Elen dia soya ni ni dah o, tapi memilih dulu, ni barulah. Wu hi di
ဟုတ်ကဲ့ကိုကာလီချေစုပါခင်ဗျာကျွန်တော်တို့နောက်တူရလဲအမေရိကန်ပြည်အောင်စုပါပဲကျွန်တော်တို့ပေးစာအနေနဲ့ရေးပြီးပို့ထားတာပါမောင်တက်တနာဖြစ်ပါတယ်ကိုရန်နိုင်ဖတ်ပြပေးပါခင်ဗျာလက်ရှိနိုင်ငံရေးအခြေအနေတွေရလွတ်လပ်စွာထုတ်ဖော်ခွင့်သတင်းမီဒီယာတွေအပေါ်ဖိနှိပ်ချုပ်ချယ်ရေးပုံမှန်66ကားကြီးကိုဖြတ်သိမ်းတာထက်ထိထိရောက်ရောက်ပြင်ဆင်တာကပုံမှုအကျိုးရှိနိုင်တယ်လို့ယူဆမ Now we depoman at the Aswes to Kanaduriha, Chimare, Yazumu, Chulon, Yadur, Moudetra. You can't be Muri, Chulon, Gajem Shibaga, Amagan, Chachem Pays, and Elo Yusami Bare. Tabian Bimu attain Nepo, Moody B, Pit and C and Zemare, Uma, Bagadi Nangaye, Chinibo, Moody B, the Yoda Yeramu, Kadone, Danja Turamu, the Tado Niland Mumu Nepobit, and some Mumiago, Solo Jimshi Bare. To need a mood Kugo, name it Diziga, the Aswaramu, Tielu Kuza.
တယောက်ကမနိုင်ရင်နောက်တယောက်ကလိုက်ပြီးတရားဆွဲတာမျိုးတရားရုံးကဆွဲချက်မတင်ပဲရဲကမိမိသဘောအရဆွဲချက်တင်တာမျိုးတွေကိုကာကွယ်ပေးနိုင်မဲ့ပြင်ဆင်ချက်မျိုးတွေကိုပြင်ဆင်တင်တယ်လို့ယူဆမိပါတယ်ဗျာဟုတ်ကဲ့ဒါတော့ဒီမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့ဒီပုံမှန်66ကြီးရရှိတဲ့ဥပဒေဖြစ်တဲ့ထိုက်တဲ့နဲ့ပြင်ဆင်မှုတွေလောက်ချင်းအဖြစ်အကျိုးရှိတဲ့ဥပဒေဖြစ
Jin lo di Pomane Diaswa Mu, who Yodora Mulu, a Jews at the Omachina, who are Kusanka at the Wara, Pio Wangamia.
No, Wabia, a Dizaro di Haga, not I know who you were in a long name and Dora. The ဒီအမကန်ရဲ့သဘောတရားရာခဏလိုအမကန်ပေးနိုင်ရအောင်သူမိကနည်းနည်းဒီရှုံးထားရင်းရဲ့ဒီအဲသူမိကပဲထားတယ်နောက်ဆိုကြတော့အမကန်ပေးနိုင်ဒီလိုပြသပြထားတယ်ပေါ့ဆိုတော့အဲ့ဒီမှာကလည်းကျက်နာကြည့်ရပေါ့ဆိုတော့အမကန်ပေးနိုင်ဒီဆိုတာကတော့ဒီတရားတူကြီးရဲ့ဒီပြင်ရှင်တို့ရဖို့မှာကျွန်တော်အလေးထားရတဲ့ပြည်အမှန်နဲ့သူ့လိုအဲ့ဒီမှာကျက်နာကြည့်တာကဒီဒီတက်မလို့နဲ့ဆိုင်နေပေးထားပြီးမှာ ที่เราที่ที่ชาวมาเลยอามาแต่ยาหลังอยู่ที่เอ๊ะอันนี้ว่าจำมันในทางนี้ที่ชาวอิตาลีเนี่ยจะน้องที่ดีก็ที่เดินนี่ยากที่ดีดีอายุวันนี้อามาแต่ลงมาไม่ได้เราจะน้องว่าดีเลยอย่างเดียวอามาแต่ปีนั้นอยู่ที่ดีจะเกิดอะไรยามาปีนี้ยากที่ดีเด็กๆไปเลยก็น้องเออเราถ้าเราในทางนี้ที่ชาวมาดูเนี่ยที่อายุนี้อามาแต่ปีว่ามันน่าสูงอย่างนู้นจะน้องตัวใหญ่ใหญ่โอเคโอเคแต่ไอ้เด็กๆมันก็จะเราถ้าที่
ที่เราลงดินตัวนี้ดีดีวันนี้ขนาดที่อันนี้ดีว่าปามิชิยูอเมริกาคุณพี่เนี่ยยูดินคุณพี่เนี่ยยูอเมริกาป่าเราเข้าไปดูแล้วไอ้มาที่จะไปลงทุนลงนี้มาป่าอู่เนาะเออคุณตัวเองจะได้ที่อันนี้ความสุขในการมีชีวิตนะที่เราวิเชียรดิ้งอันนี้ก็อยู่ทางนี้ที่เด็ดด้วยไอ้ที่อันนี้อารมณ์มาดีวันนี้ขนาดนี้คุณไม่ได้อยากจะดีที่จะดูมองเยี่ยดีเดียวตอนนี้ไปเนี่ยที่จะต้องไปคุณไม่ได้แค่เนี่ยไปอารมณ์วันนี้ขนาดนี้คุณคงไม่ได้รักชีวิต
အဲ့ဒီအကောင့်ကြီးသိနေပါတယ်လေအဲဆိုတော့ကျွန်တော်မေးခွန်းပို့ရမယ်ဟုတ်ကဲ့တော့ကျွန်တော်ဝန်ကြီးဌာနနဲ့ပြည်တဲ့အခါမှာအာဒီတပ်တွေဝန်ကြီးဌာနဘက်ကနေပြောလာတဲ့စကားတွေကဘယ်လိုလဲဆိုတော့ ดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดีๆดี
ဟုတ်ကဲ့ပါဆောင်းကဲ့ကျွန်တော်ချန်နယ်လူတွေနဲ့လက်ပေးခြင်းပါလေဟိုဆောင်းကဲ့ကျေးဇူးပါကျွန်တော်ချန်နယ်လူတွေနဲ့ဟိုစီစဉ်ဆုံးသက်ကြမှာလက်ပေးခြင်းပါကျွန်တော်ဆွနေဝဲကိုပါဝင်မှုကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူတွေရှိနေပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲလူရင်းတူရှင်ဆိုတော့တဝက်တပြည့်လူရင်းတူရှင်ဆိုတော့တဝက်တပြည့်လူရင်းတူရှင်ဆိုတော့တဝက
ဟိုကျွန်တော်ပြောချင်တာကတော့ဗျာဟိုဦးသိန်းဟလာဟိုအရင်ပြောခဲ့ဘူးတဲ့ကြာကြီးတွေရှိပါတယ်လော်ယာတွေသူတို့ပြောလို့ပေါ့ဥရရဲ့ပင်ကိုသဘောတရားကဟိုမိပြီးတော့ကျွန်တော်တို့ကအလုပ်လုပ်ဖို့လိုတာပေါ့နော်တိအချက်ကဥရကိုကြားထိုင်ရင်မြင်ချက်ကတော့ခုနပြောတဲ့ဟိုတပွဲတပြည့်ကြားတဲ့သဘောကလုံထုံးလုံနေရင်နဲ့ဆိုင်တာပေါ့နော်လုံထုံးလုံနေရတော့ကျွန်တော်တို့နိုင်ငံသားမှလို့တော့မပြည့်စုံသေး ဟုတ်ကဲ့ပါလောကနာမင်းဆိုသူရေးထားတာကတော့ဒီဥပဒေကိုလုံးဝဖျက်ပြတာတဲ့ကျိုးစားတဲ့ချို့ကိုလည်းချေရအောင်ဖျက်ပြီးတော့ဟလာဘသူဟာအပြစ်ကြတိုက်တယ်မပြစ်တဲ့ဆိုတာဖြစ်မှာပေါ့နော်ဒါမှလည်းဥပဒေကြားထမ်းတဲ့ရည်ရွယ်ချက်ကပေါင်းမြောက်မယ်လို့ထင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့ဒီ Facebook
ကပြပူထားတဲ့ကျိုးစားတဲ့ချို့ကိုလည်းချေရအောင်ဖျက်ပြတာတဲ့ပြည်သူများလက်ခံယုံကြည်အားကိုးလောက်တဲ့ဥပဒေဖြစ်အောင်အလေအနက်ညှိနှိုင်းပြင်ဆင်တင်ပါတယ်လုံးဝဖျက်ပြရင်လည်းရုံမှရိုင်းဆိုင်သူများစင်ကြင်ညာကင်းမဲ့သူများအားအပေးအားမြောက်ပြုသူလို့ဖြစ်မှာလဲစိုးရိမ်ရတဲ့အတွက်ထိုက်တဲ့အရေးယူပြပေးခြင်းဥပဒေမရှိခဲ့ရင်နေနာသူကို ကွယ်ပေးရမှာတရားရည်အခက်ခင်များကြုံတွေ့ရနိုင်ပါသည်ဆိုပြီးတော့ရေးသားထားပါတယ်နောက်ကိုအောင်မြင့်ဆိုသူကတော့ဒီဖြစ်လိုက်ရင်အရင်ဆုံးကြုံတွေ့ဒုက္ခခံစားရမှာကစီကန်းနဲ့ညီနဲ့ထိုင်ပြောဆိုနေကြတဲ့အမျိုးကောင်းသမီးတွေပါထိန်ထုံမှုအနေနဲ့ရှိတဲ့ဥပဒေပါရှစ်မာတုံးကအစ်စီရင်ဥပဒေပဲဖြစ်တဲ့အကျိုးကိုပြည်သူတွေခံစားနေကြရပါပြီလုံးဝဖျက်သိမ်းရမဖြစ်ပါမဖျက်သိမ်းခင်တော့ဘာသ now Tora Shin Ti Hajo Sudugaro. Lodoga ba melala NLD Jaima me kwelo yamaba diro tepeta ludole aku miyababu chagajao kaguro shot de mare dinja luin a cha lula muri democracy senonigo tikai ma pipare so bi yida tabare shin.
Okay, Jesuwa now to ma sayedro miyawa you know chain yadala to ပေါ်ပြခြင်းပါတယ်သူကတော့အောင်ကျော်ဆိုတဲ့အကောင့်ပါရှင်မှာပြည်သူ့ကိုကာကွယ်ပေးဖို့ပြုရင်ရေးဆွဲရင်ဒီမှချက်အောင်မြင်ပါမည်ကြောသားရင်သာခေါ်ကြခြင်းဝင်မျက်နှာနဲ့ပြည်ထောင်ချမှတ်ခြင်းလူလူမျိုးမလူတမျိုးမလို့စီရင်ရပါပြည်သူ့လူတော်ကိုယ်စားလှယ်ခြင်းများပြည်သူ့ကိုမျက်နှာမူကြပါတယ်နောက်တစ်ခုကတော့ကျော်တန်းဆိုတဲ့အကောင့်ပါရှင်မှာကျွန်တော်မေးချင်တာကအရသာဆိုးရွားလို့ခေါ်တဲ့ဒီမ လဲဆိုပြီးသူကရေးပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်ဆုံးမတက်ခင်မှာဆရာဦးအောင်သိန်းကိုပဲဟိုစက္ကန့်30လောက်အချိန်ရပါတယ်ဘာကြောင့်မဖြစ်ဖက်တွေ့ထားရတာလဲဆိုတော့မေးဖို့ဆရာဦးအောင်သိန်းဖြစ်ပေးစေချင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကဥရီတရားမှာဥရီတရားကိုပဲပြတ်ထန်းကြမယ်ဆိုရင်ကျွန်တော်ရွှတ်တော်ထဲမှာလဲကျွန်တော်တို့ရွှတ်တော်တယောက်နေကိုယ်တော်ရဲ့ချင်းမှာသဘောထားကိုယ်လက်မှုကြီးရှိပါတယ်သဘောထားကိုယ်လက်ခွင့်လည်းရှိပါတယ်ပြည်သူတွေမှာလဲသဘောထားကိုယ်လက်ခွင့်ကြီးရှိတာပဲသို့တော်လဲ
ဒီလိုတော့တင်ရဲ့ကိုယ်စားလှယ်တွေကပြည်သူ့အနေပြီးတော့ရွေးချယ်တင်ပြလိုက်တဲ့ကိုယ်စားလှယ်တွေဒီလိုတော့တင်ရရပဲသို့တော်လည်းသူတို့ဟိုမှာကြားတဲ့အခါကျတော့ဒီမိုကရေစီကျင့်စဉ်နဲ့အညီမိမိတော်ရာတင်ပြချက်တွေကိုမှတ်တမ်းတင်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့နောက်ဆုံးအဆင့်မှာမဲခွဲဆုံးဖြတ်ရတယ်ဆိုတဲ့အခြေအနေမျိုးကြီးရှိပါတယ်ဟုတ်ကဲ့ဆရာဝန်ဒီဆွေးနွေးပေးတာသူက
ထိုင်ရဲ့လီလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရတာဖြစ်ပါရဲ့ရှင
်ဗီအိုအေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ
VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။အခုတနင်္ဂနွေနေ့မနက်ဖြန်လက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားဆန်ပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရဖို့ရှိပါလေရှင်။ကိုယ်တော်တနင်္ဂနွေနေ့မနက်ဖြန်ထိတ်တန်းရနေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။ရောက်ကူရီယောပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့ရည်ယူမှုအစ်တွေချမှတ်မဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီမှစနေနေ့ကတင်ကြီးညွတ်ထဲမဲပေးအတည်ပြုလိုက်ကြပါတယ်။အမေရိကန်ကကမ္ဘာကထပ်ပြုတင်သွင်းတဲ့ဒီရည်ယူမှုကြောင့်ရောက်ကူရီယောအနေနဲ့နျူကလ িয়ার နဲ့ပဲ့ထိန်တုံးကြီးအစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာတန်1000လောက်ထိခိုက်တော်မူရှိပါတယ်။ဆူလနာ3ရက်နေနဲ့28ရက်နေတွေကတိုက်ချင်းပြပဲ့ထင်းတုံးကြီးတွေကိုမြောက်ကိုရီးယားကစမ်းသပ်ပြလွတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်ရည်ရွယ်မှုချမှတ်တာပါ။သခိုင်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒေသခံအရက်သားတွေအသက်ခံရတာနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အခြေအနေတွေဖြစ်ပြီးတဲ့နောက်လူမျိုးရေးအခြေအနေနဲ့ပတ်သက်ပြီးဒေသခံတွေကြားပူပြီးစိုးရိမ်လာကြပါတယ်။ဒေသရင်းလူမျိုးရေးတိုးမြင့်ဆောင်ရွက်ပေးဖို့နဲ့ဥပဒေပေါင်းတွေကနေပွင့်လင်းမြင်သာမှုအပြည့်နဲ့စနစ်တကျကံပြည့်ဖြည့်ရှင်ပေးဖို့လည်းသခိုင်းပြည်နယ်အရေးဆောင်ရွက်သူတွေကတိုက်တွန်းကြပါတယ်။အခုလိုထွက်လာတဲ့ထိတ်လန့်ဝင်တိုက်ခိုက်မှုသတင်းတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာလှုပ်ရှားဆောင်ရွက်နေကြသူတွေအားလုံးအနေနဲ့အကြမ်းဖက်ဖြစ်ရပ်တွေထိမ်းမရတဲ့အခြေအနေတိရောက်မသွားအောင်တင်းတင်းလှုပ်ဆောင်ကြဖို့လိုတယ်ဆိုတာအထူးထောက်ပြနေတယ်လို့ Amnesty International ပြည်ပဆိုင်ရာလူငင်းချက်နာဝင်အဖွဲ့ကပြောပါရတယ်။တောင်ကျိုးပင်လယ်ရင်းလိုက်နာလှုပ်ဆောင်ရမယ့်ကျင်းဝင်နီလန် COC ရေးဆွဲရေးမူပေါင်းတစ်ခုအပေါ်အခြေတော်အစားနိုင်ငံသားဝင်ကြီးတွေစနေနေ့ကသဘောတူလိုက်ကြပါပြီ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့အချိန်90မြောက်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးတွင်အခုလိုသဘောတူလိုက်ကြတာပါ။တာဝန်ကိုမူရစီဝါခုတည်ဖို့ကြိုးစားတဲ့မြန်မာမျိုးသမီး၄ဦးကိုဒီလတရနေ့ကရန်ကုန်လေစိတ်မှာဖမ်းဆီးလိုက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေစနေနေ့ကပြောတာကိုကိုကပြီး CNN သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီမျိုးသမီးတွေကရှမ်းပြည်နယ်ကဖြစ်တဲ့အကြောင်းလည်းသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိင်ကြညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါလိမ့်ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနှาศင်နိုင်ကြပါတယ်။ VOA ကိုနှาศင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.